ထိုင်းနိုင်ငံမှာတော့ဒီအငင်းပွားပွဲဖြစ်နေတဲ့လူငင်းချမ်းသာကွင်းဥပဒေဂျန်ကိုထိုင်းလက်တော်တိခါမှာခင်ဗျာထိုင်းအထက်လွှတ်တော်ကနေပြီးတော့ပယ်ချလိုက်ပါတယ်အဲ့ဒီဥပဒေဂျန်ကြောင့်မလို့ထိုင်းနိုင်ငံအတွက်မှာဝန်ကြီးချုပ်ရင်းလက်ရှင်တော်ဘက်ကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေဖြစ်ခဲ့ပြီးတော့နိုင်ငံရေးအရာတင်းမာမှုတွေလည်းရှိခဲ့တာပါအဲ့ဒီတင်းမာမှုတွေကိုရော့ကျသွားစေဖို့အတွက်အခုလိုဒီအထက်လွှတ်တော်မှာဒီမဲခွဲပြီးတော့ဥပဒေဂျန်ကိုပယ်ချလိုက်ပုံရပါတယ်အစိုးရဆန့်ကျင်ရေးဆန္ဒပြသူတွေကတော့ဒီအစိုးရအနေနဲ့ရွေးကောက်ပွဲအသစ်ကိုလုပ်ပေးဖို့ဆိုပြီးတော့တောင်းဆိုနေကြတာပါထိုင်းနိုင်ငံရဲ့နိုင်ငံရေးစနစ်အရာဆိုရင်တော့ဒီဥပဒေဂျန်ဟာအခုဒီအောက်လွှတ်တော်ကိုပြန်ရောက်ပြီးတော့အဲ့ဒီမှာပြန်ပြင်မဲခွဲကြရမှာဖြစ်ပါတယ်ဒါပေမဲ့လို့လေဒီဥပဒေကြမ်းကိုအောက်လွှတ်တော်ကိုပြန်မတင်တော့ဘူးဆိုပြီးတော့အစိုးရဘက်ကတော့ပြောလာပါတယ်။ဒီဥပဒေကြမ်းရဆိုရင်တော့အဂတိလေစားမှုတွေနဲ့အရေးယူခံထားတဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်အဝတ်ကိုလူငင်းချမ်းသာကွင်းပေးဖို့အပအဝင်2010ခုနှစ်တုန်းကဆန္ဒပြမှုတွေကိုအကြမ်းဖက်နှိမ်နင်းရမှာတာဝန်ရှိတယ်လို့ဆိုတဲ့ဝန်ကြီးချုပ်ဟောင်းဒီမိုကရက်တစ်ပါတီရဲ့ခေါင်းဆောင်ဘီစစ်ကိုလည်းလူငင်းခွင့်ပေးမှာဖြစ်ပါတယ်။ဒါပေမဲ့လို့လေဝေဖန်သူတွေကတော့ဒီဥပဒေကြမ်းဟာလက်ရှိဝန်ကြီးချုပ်ရင်းလက်ရဲ့အခုဖြစ်တဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ထိုင်းနိုင်ငံကိုပြန်ရောက်လာနိုင်ဖို့လုပ်တဲ့ခြေလှမ်းဖြစ်တယ်ဆိုပြီးတော့ယူဆကြပါတယ်ခင်ဗျာ။